ပြီးခဲ့တဲ့နှစ်အတွင်းပရတင်နိုင်ငံသားကဘာလက်ခီးသွားနေအောင်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးထိုင်းရဲတွေကသူတို့ရဲ့စုံစမ်းစစ်ဆေးမှုတွေဟာပွင့်လင်းမြင်သာမှုရှိသလိုလူသက်မှုကျူးလွန်သူတွေအဖြစ်ဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားနှစ်ယောက်ကိုတည်တံ့ချမှတ်လိုက်တာဟာနှစ်နိုင်ငံကြားဆက်ဆံရေးကိုထိခိုက်စေမှာမဟုတ်ဘူးလို့လည်းပြောလိုက်ပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးတော့သက်သက်ထဲတင်ပြပါမယ်ရှင်။
ပရတင်နိုင်ငံသားကဘာလက်ခီးသွားနေအောင်အသက်ခံရတဲ့ကော့တောင်ကျွန်းလူသက်မှုနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာဒီကနေ့ဒီဇင်ဘာလ29ရက်နေ့မှာသတင်းစာရှင်းလင်းပွဲကျင်းပပါတယ်။အသက်23နှစ်အရွယ်ဟန်နာဝစ်ထရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာတို့ကိုတတ်မှုနဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားဇော်လင်းနဲ့ဝင်းဇော်ထွန်းတို့ကိုထိုင်းကော့စမီတရားရုံးကဒီဇင်ဘာလ24ရက်ကြာရာပိုင်းနေ့မှာတည်တံ့ချမှတ်လိုက်တာပါ။ဒီလိုတည်တံ့ချလိုက်တဲ့အပေါ်မကျေနပ်ကြတဲ့လူတွေရန်ကုန်မြို့မှာဒီဇင်ဘာလ25ရက်နေ့ကထိုင်းတန်ယုံရှိမှာကန့်ကွက်ဆန္ဒပြကြပါတယ်။ဆက်တိုက်ဆိုသလိုပဲမြန်မာနိုင်ငံနေဆက်ဒေသကမြို့ကြီးတွေအပြင်နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကလည်းထိုင်းတန်ယုံနေရှိမှာကန့်ကွက်ဆန္ဒပြတာတွေရှိပါတယ်။ဒီမှုနဲ့ပတ်သက်လို့ထိုင်းရဲတွေရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအငင်းပွားစရာတွေဖြစ်လာသလိုရွှေ့ပြောင်းလုပ်သားတွေအပေါ်ထိုင်းနိုင်ငံရဲ့ပြုမှုဆက်ဆံမှုတွေကိုလည်းမေခွန်းထုတ်စရာတွေဖြစ်ပေါ်လာနေပါတယ်။ဒါပေမဲ့လည်းထိုင်းရဲတွေကတော့ဒီလိုအရေးကြီးတဲ့အမှုကိုကင်တွယ်တဲ့နေရာမှာယုံကြည်မှုအပြည့်အဝရှိတယ်လို့ဆိုပါတယ်။ထိုင်းရဲတပ်ဖွဲ့ပြောခွင့်ရသူလည်းဖြစ်ရဲဘော်ချုပ်ကြီးလည်းဖြစ်တဲ့ဒီနာရောင်စူတီချန်ဘန်ချာကအခုလိုပြောပါတယ်
။ก็กราบเรียนนะครับเราก็จะคงตอบไปว่าทุกอย่างเป็นไปตามกระบวนการยุติธรรมในการรวบรวม
เนี่ยท่านท้าฤก็อยู่สุซ้องเนี่ยอศีนั้นก็ปืนเล็งมีตาหมู่สิบีคายหลุหมู่เลยสิบาเรดีอัจฉะเนี่ยปะทะลุမြန်မာနိုင်ငံရဲ့ကာလကြာရှိခိုင်မာတဲ့ဆက်ဆံရေးစီထားတာပါဒီအမှုကြောင့်နှစ်နိုင်ငံဆက်ဆံရေးကိုတနည်းနည်းနဲ့ထိခိုက်လိမ့်မယ်လို့မထင်ပါဘူး
အခုအချိန်လေးကိုသူတို့ရဲ့ကိုပိုင်အကျိုးစီးပွားအတွက်အတုံးချနေသူတွေအလို့ကြအတုံးချမခံကြပါနဲ့လို့မြန်မာလူထုကိုတောင်းဆိုတဲ့အကြောင်းထိုင်းရဲတပ်ဖွဲ့ดูเปียวขึ้นอ่ะเยโบชุบพี่อ่ะพันพี่มวงอ่ะคู่โหลပြောပါတယ
်ก็อยากจะฝากไปถึงพี่น้องประชาชนรวมทั้งชาวเมียนมาด้วยนะครับก็กรุณาอย่าตกเป็นเหยื่อของกลุ่มนี้ครับเพราะเรื่องดังกล่าวคดี
นี้ชุบรู้สุริยะสภาก็น้ําไม่ยอมผู้မြန်မာလူမျိုးတွေကိုပြောခြင်းมาหมู่เนี่ยปัดတဲ့ဥပဒေတော်လုပ်ငန်းစဉ်ကဆက်သွားနေပြီးတော့อยู่กันဝင်နိုင်တဲ့နောက်ထပ်တရားရုံးအဆင့်2ဆင့်ရှိပါသေးတယ်ဒါကနိုင်ငံရေးနဲ့မပတ်သက်ပါဘူးဒီအမှုကိုနောက်ထပ်2ချိန်ကြားနာဖို့ရှိတယ်လို့อยู่กันဝင်လို့လည်းရပါတယ်အဲကြောင့်သူများတွေပြောတာနားမယောင်ဘူးအတုံးချခံမဖြစ်ဘူးပြောချင်တာ
ပါလူတက်မှုနဲ့ဆွဆွဲခံထားရတဲ့မြန်မာရွှေပြောင်းအလုပ်သမားနှစ်ယောက်ရဲ့ DNA တွေကိုအသက်ခံရတဲ့သူတွေစီမှာတွေ့ရတယ်ဆိုတဲ့တရားလိုရှိနေဖက်ကတင်ပြချက်တွေကိုအခြေခံပြီးစစ်ဆေးပြီးတဲ့နောက်မြန်မာအလုပ်သမားနှစ်ယောက်ဟာဒီလူတက်မှုနဲ့ဆက်ဆံမှုရှိတယ်ဆိုပြီးတော့ထိုင်းရဲဘက်ကရန်စွတ်မှုအဖြစ်တမန်လိုက်တာလည်းဖြစ်ပါတယ်ထိုင်းရဲဘက်က DNA တက်တွေကိုမမှန်မကန်လုတ်ခဲ့ပြီးဖန်ကြီးခံမြန်မာအလုပ်သမားနှစ်ယောက်ကိုလည်းထိန်းသိမ်းထားစီမှာနှိပ်စက်ခဲ့တယ်လို့အကျိုးဆောင်ရှင်းနေကပြောပါတယ်ထိုင်းရဲတွေကတော့ဒီလိုနှိပ်စက်ညှဉ်းပန်းမှုမျိုးမလုပ်ခဲ့ဘူးလို့ခုလိုညှင်းဆန်ပါတယ်
။แล้วก็หลักฐานต่างๆที่นํามาใช้ในการพิจารณาคดีเนี่ยเป็นหลักฐานทางวิทยาการทั้งสิ้นนะครับไม่ใช่คํารับสารภาพ
หรือไงก็สันนุสันทาฤใดดีหมู่ကိုကျွန်တော်တို့สงสัยစစ်ဆေးတာပါ။တက်တေထောက်ထားฤကလည်းသိပ္ပံနေကြရထားတာပါ။ဝန်ခံပြီးတော့ရထားတာမဟုတ်ပါဘူး။သိပ္ပံနေကြဆိုရင်ဘာမှလိန်လို့မရပါဘူး။လူတွေကစကားမပြောနိုင်ဘူးဆိုပေမဲ့တေသွားတဲ့လူတွေစီကရတဲ့တက်တေထောက်ထားฤကတက်ရှိလူတွေစီကရတာတဲ့ဆိုင်ပူပြီးခိုင်လို့မှုရှိပါတယ
်။တီလူတတ်မှုဖြစ်ပွားခဲ့တာကြောင့်ကဘာလက်ခီးသွားတွေအတွက်ပျော်စရာအတိရှိတဲ့ထိုင်းနိုင်ငံရဲ့တရားရေးစနစ်နဲ့ရွှေပြောင်းလှုပ်သားတွေအပေါ်သူတို့ရဲ့ပြုမှုဆက်ဆံမှုကိုလည်းမေခွန်းထုတ်စရာဖြစ်လာစေခဲ့တာပါ။လူတတ်မှုကိုပြန်လည်စုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေရှိပေမလို့ထိုင်းရဲ့ဘက်ကတော့ဒီအမှုကဥပဒေနီလန်းတကျစုံစမ်းစစ်ဆေးမှုတွေအလုံးလှုပ်ပြီးသွားပြီးမို့ပြန်မလုပ်နိုင်ဘူးလို့ဆိုရတယ်။တရားခဏ်အဖြစ်ဆွဆွဲခံရသူတွေကတခြားလူတွေကျူးလွန်ခဲ့တဲ့အမှုကိုကြားကဝေမီတစ္ဆကံဖြစ်ရတာလို့တက်ကြွသူတွေကဆိုပါတယ်။ထိုင်းနိုင်ငံမှာအင်းနီချင်းနိုင်ငံတွေကရွှေပြောင်းလုပ်သားပေါင်း2000ခွဲလောက်အလုပ်လုပ်ကိုင်နေကြတာပါ။အများစုကငါးဖမ်းလုပ်ငန်း၊ဆောက်လုပ်ရေးလုပ်ငန်းနဲ့အိမ်အကူလုပ်သားတွေဒါမှမဟုတ်ဟိုတယ်နဲ့စားတောက်ဆိုင်တွေမှာတန့်ရှင်ရေးလုပ်သားတွေအဖြစ်လုပ်ကိုင်ကြရပါတယ်။ထိုင်းနိုင်ငံမှာတည်တံ့ချခံထားရတဲ့အကျဉ်းသားပေါင်း450ထက်မနည်းရှိပေမဲ့2009ခုနှစ်ကတည်းကဘယ်သူ့ကိုမှတည်တံ့စီရင်တာမရှိသေးပါဘူးရှင်။